ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့မှာရှိတဲ့ကချင်ဒုက္ခသည်စခန်းမှာကလေးငယ်တွေဝမ်းပြက်ဝမ်းလျှောယောဂါကြောင့်ဒီလထဲမှာအနည်းဆုံး10ယောက်လောက်ဒီတိမ်ပါမှုရှိခဲ့တယ်လို့လိုင်ဇာဆေးရုံကြီးကကလေးအထုဆရာဝန်ကပြောပါတယ်ဒီလိုဝမ်းပြက်ဝမ်းလျှောဖြစ်တာကစိတ်ပြေဒုက္ခသည်အများအပြားစုဝေးပြီးတော့နေထိုင်ရတာကြောင့်တကူရေးတန့်ရှင်းမှုနဲ့ပတ်ဝန်းကျင်တန့်ရှင်းမှုမရှိတာကြောင့်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်ရုပ်မြန်မာနေဆက်က KIO ထိမ့်ချုပ်ရာတခြားစခန်းတွေမှာလည်းအခုလိုပြဿနာတွေရှိနေပြီးတော့သေဆုံးသူစီးရင်အတိအကျရဖို့ကတော့ကောက်ယူနေတော့မှဖြစ်ပါတယ်ဒီသတင်းအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့ရန်ကုန်ခြေစိုက်သတင်းထောက်ကုမိုးစောကဆက်ပြောပြမှာပါရှင
်ဟုတ်ကဲ့တရုတ်မြန်မာနေဆက်မှာတည်ရှိတဲ့လိုင်ဇာမျိုးကကချင်စစ်ပြေးဒုက္ခသည်စခန်းမှာအခုလိုကလေးတွေဝင်းပြက်ဝင်းလျှောစတင်ဖြစ်ပွားနေတာဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တာဖြစ်ပါတယ်ဒီလာပိုင်းတွေအတွင်းမှာတော့ယောဂဖြစ်တဲ့အခြေအနေဟာပုံမဆိုးွားလာပြီးကလေးတွေတည်ဆုံးတာလည်းရှိနေတယ်လို့လိုင်ဇာဆေးရုံကြီးကကလေးအထုကုဆရာဝန်ဒေါက်တာဆိုင်းမိုင်ကပြောပါတယ
်ပုံဆိုးခဲ့တာဇန်နဝါရီလမှာပုံဆိုးတယ်ဒီအောက်တိုဘာနိုဝင်ဘာဒီဇင်ဘာဇန်နဝါရီပေါ့ဒီ3လလအတွင်းမှာဆိုရင်ဒီကလေးတွေဝင်းလျှောဝင်းကိုက်အထက်လန်အောက်လျှောတွေဖြစ်ကြတယ်ရှင်ဒီနောက်ဆုံးတော့ဒီတိုက်ဖိုက်အဆင့်နဲ့ကိုအာနဲ့ညာမှာတွေတွေးတွေပါပြီးမှဝင်းသွားတဲ့ညာမှာတွေတွေးတွေပါမှအသက်ဆုံးရှုံးသွားတဲ့အထိဖြစ်ကြတယ်ရှင်ဒီတလအတွင်းမှာတော့10ယောက်လောက်တော့ရှိတယ်ကျ။ကျင်ဒီနေ့ပဲကျမဆေးရုံမှာဆိုရင်တယောက်ထပ်ဆုံးသွားပြီကျင
်။လိုင်ဇာဆေးရုံမှာလောလောဆယ်ကလေးလူနာ10ယောက်ကျော်တယောက်ကုသနေတယ်။တချို့ကတော့ဆေးရည်အခြေအနေကြောင့်အခြားဒုက္ခသည်စခန်းကကျန်းမာရေးဆေးခန်းတွေမှာပို့ထားတယ်လို့ဒေါက်တာဆိုင်းမိုင်ကပြောပါတယ်။တချိန်တည်းမှာတော့တရုတ်မြန်မာနယ်စပ်ကတခြားဒုက္ခသည်စခန်းတွေမှာလည်းအလားတူယောဂမျိုးဖြစ်ပွားနေတယ်လို့ KIO အဖွဲ့ရဲ့ဒုက္ခသည်ရေးရာတာဝန်ခံဦးတွဲပီစာကပြောပါတယ်။စခန်းပန်တစ်ခုမှာဖြစ်နေတယ်ဘလောက်ဖြစ်ပွားနေတယ်ဆိုတာကိုစီးရင်ကောက်ယူနေစေဖြစ်တယ်လို့သူကပြောပါတယ
်ကျွန်တော်ကကြေရဒုက္ခရစခန်းဆေးရုံမှာကျွန်တော်သွားတွေ့တာဘတ်မန်နဲ့တော့ကလေးတွေဆေးထူးနေတာကိုသွားမင်းရှိတော့ဝမ်းယောဂါလို့ပြောတယ်တော့ကလေးဘလောက်ဆရာရဲ့တွေ့တော့မသိဘူးဒါကလေးများဖြစ်တယ်လို့ပဲကျွန်တော်သိရပါတယ်ဒါဘယ်လိုဘလောက်ဖြစ်တယ်ဆိုတာကျွန်တော်အသိရကြမရတဲ့ဘောအခုကျွန်တော်စခန်းတိုင်းကိုပြင်ပြခိုင်းထားတာ
လိုင်ဇာမျိုးကကလေးတွေအခုလိုဝင်းရှော်ဝင်းပြက်ဖြစ်ပွားနေတဲ့အပေါ်မှာတော့ဒေါက်တာဆိုင်းမိုင်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ဒီတက်ခွဲခန်းမာတွေတော့သွားမဆန်းတတ်ရသေးတဲ့အတွက်အတိအကျတော့ပြောခွင့်မရှိသေးဘူးရှင်ဒါပေမဲ့အများစုကတော့ဒီဖြစ်ပြေးဒုက္ခတွေစုပေါင်းနေတဲ့အတွက်လူအရာချီထောင်ချီဖြစ်တော့ဟိုတန့်ရှင်းမှုတကိုရေတကာရနဲ့မိသားစုတွေမှာတန့်ရှင်းမှုလုံလုံလောက်လောက်မပြုတ်လုံနိုင်တဲ့အတွက်ကြောင့်လည်းဖြစ်တယ်။ကိုခံနိုင်ရည်အမရှိတဲ့ကလေးတွေမှာအပူအဖြစ်များဒီမှာလူကြီးတချို့မှာလည်းဖြစ်တယ်ရှင
်။အခြားအကြောင်းချက်ကတော့ရာသီဥတုအပြောင်းအလဲနဲ့လည်းသက်ဆိုင်နိုင်တယ်လို့ပြောပါတယ်။ဗမော KI ဘက်ကမိုက်ချိုင်ရန်ဒုက္ခသည်စခန်းမှာတော့ကလေးငယ်တွေဟာခန္ဓာကိုယ်ဖောရောင်တာတွေဖြစ်နေတယ်လို့ဒုက္ခသည်ရေးရတာဝန်ခံဦးတွဲပီစာကပြောပါတယ်။KIO ထင်းချုပ်ရာဒေသအတွင်းမှာတော့စစ်ပြေးဒုက္ခသည်စုစုပေါင်း 6,000 ကျော်လောက်ရောက်ရှိနေပြီးတင်းတခွဲကြော်ကြဖြစ်ပွားတဲ့စစ်ပွဲကာလအတွင်းမှာဒုက္ခသည်စုစုပေါင်း 300,000 ကျော်ဟာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေရတာဖြစ်ပါတယ်။လောလောဆယ်မှာတော့အစိုးရစစ်တပ်နဲ့ KIA တပ်တွေအကြားမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအစိုးရဘက်ကအပြည့်အကြောင်းကြေညာခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့် American တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုသတင်းထုတ်ပြန်ပါတယ်။
The United States is deeply concerned by the ongoing violence in Burma's Kachin State. Despite the Burmese government's announcement that a ceasefire was to take effect,
မြန်မာနိုင်ငံကချင်ပြည်နယ်တွင်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေခြင်းအတွက် American ပြည်ထောင်စုကအလွန်ပင်စိုးရိမ်ပူပန်မိပါတယ်။မြန်မာအစိုးရရဲ့ကြေညာချက်အရဇန်နဝါရီလ19ရက်နေ့ကစပြီးအပြည့်အခတ်ရက်စဲထားပြီးဆိုပေမဲ့မြန်မာတပ်မတော်ဟာကချင်လူမျိုးရေးတပ်မတော်ဌာနချုပ်တရှိရာလိုင်ဇာအနီးဝန်းကျင်ကိုဆက်ပြီးတော့စစ်ရေးအရာထိုးစစ်ဆင်နေတဲ့အကြောင်းမီဒီယာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့သတင်းတွေကဖော်ပြနေပါတယ်။အရက်သားများထိခိုက်သေးခြင်းစီပြီးမြို့သားပြန်လည်သိမြန်ရေးကိုအာရုံစေတဲ့တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေခြင်းကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာစန့်ကျင်ကန့်ကွက်ပါတယ်။အဲ့ဒီဒေသမှာရှိတဲ့အရက်သားတွေရဲ့ဘေးကင်းလုံခြုံရေးကိုလည်းအမေရိကန်ပြည်ထောင်စုကအလွန်မင်းစိုးရိမ်ပူပန်နေပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာလူလူချင်းစာနာထောက်ထားတဲ့အကူအညီပေးအေဂျင်စီတွေရဲ့အကူအညီလိုအပ်နေတဲ့နေရာတွေကိုမြမအစိုးရကအတားအဆီးမရှိဝင်ခွင့်ပြုပါရန်လဲဆက်လက်၍တိုက်တွန်းပါတယ်။ကချင်ပြည်နယ်မှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိစေရန်အတွက်တွဲဆုံဆွေးနွေးရေးအခြေအနေတည်းဖန်တီးရန်လိုအပ်သမျှဆောင်ရွက်ကြပါရန်အမေရိကန်ပြည်ထောင်စုကနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါသည်။
ကချင်ပြည်နယ်ကစစ်ပွဲတွေရပ်ဆိုင်းဖို့ကိုတော့ပြည်သူ့လွတ်တော်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပါတောင်းဆိုတိုက်တွန်းနေတာလည်းဖြစ်ပါတယ်ခင်ဗျာ။